ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဖွင့်ပွဲမှာတော့တခြားနိုင်ငံရေးခေါင်းဆောင်တွေနောက်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေနဲ့အတူတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းတက်ရောက်ဖို့ရှိပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့မြန်မာအစိုးရကြားမှာဆယ်စုနှစ်တွေအတွင်းပထမဆုံးအချိန်နိုင်ငံရေးဆွေးနွေးပွဲအဖွဲ့ဖြစ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုမနက်ဖြန်အင်္ဂါနေ့မှာစတင်ဖို့အတွက်လည်းတမရဦးသိန်းစိန်အတော်လေးစိတ်အားထက်သန်နေတယ်လို့လည်းဆိုပါတယ်။မတ်တန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
နေပြည်တော်မှာဇန်နဝါရီလ12ရက်နေ့အင်္ဂါနေ့မှာကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဖွင့်ပွဲမှာတော့သမရဦးသိန်းစိန်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းတို့နဲ့အတူတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းတက်ရောက်မှာဖြစ်တယ်လို့မြန်မာငြိမ်းချမ်းရေးစင်တာတာဝန်ရှိသူတို့ဖြစ်တဲ့ဦးညိုအောင်မြင့်ကအတည်ပြုပြောပါတယ
်ဒီဟာပါကျွန်တော်တို့ agenda တွေကို agenda တွေဟုတ်နော်ဟုတ်ပါဘူးဟုတ်တယ်တက်ပါတယ်ကျပါမယ်တဲ့ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ကတော့ဘသူနိုင်ငံပြောင်းမယ်မပြောဘူးဆိုရင်ကျတော့သူတို့အချင်းတွေပြီးမှကျွန်တော်ပြန်ရမယ်ပါတိတာတော့အလုံးကိုပြစ်ထားပါတယ်အလုံးလည်းတက်ကြမယ်ပါဒါပေမဲ့နိုင်ငံပြောင်းဖို့ဒီဟိုကျွန်တော်တို့အဖွဲ့ပြောင်းဖို့အဲ့လိုပါတော့နောက်ကုန်းချက်လေးပြောင်းဖို့အထက်ကတော့ဒီ9ရောက်လို့ကျွန်တော်တို့ဘာပဲမှာရောအကျန်းအဖြစ်နဲ့ပတ်သက်တာရှိပါတယ်
မြန်မာနိုင်ငံရဲ့ထိပ်တန်းခေါင်းဆောင်တွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်အဖြစ်ကရင်အမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖိုးကိုလည်းဖိတ်ကြားထားတယ်လို့တနိုင်ငံလုံးအပြည့်အရေးစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးထားတဲ့ပို့ဦးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ
်ကျွန်တော်ငင်းငယ်ရှင်တို့ကုလသမဂ္ဂ UBDGC နဲ့ကျွန်တော်တို့ခေါင်းဆောင်9ရောက်ကျွန်တော်တို့ဖိတ်ကြားပါတယ်အဲ့ဒီမှာကျွန်တော်တို့သမရဦးသိန်းစင်ကတော့ပြီးတော့အဖွဲ့မှစကားပြောကြမယ်အပြင်ကျွန်တော်ဖိတ်ကြားရတာကတော့ကျွန်တော်ပြည်တော်စွတ်တော်နာကဤသူရဟုမန်နောက်ဘုရုံမင်းမင်းအောင်လိုင်းနောက်ကျော်တော်ဆန်းစုကြည်ပေါ့နောက်ကျွန်တော်တို့တိုင်းသာလက်နက်ကင်တော်လိုင်းအစုဖွဲ့ဘက်ကတော့ဘုရုံဤစောမှုသူစေဖို့ကင်းညူဥက္ကဋ္ဌဘုရုံဤမှုသူစေဖို့ကျွန်တော်ဖိတ်ထားပါတယ်အခုကတော့တော်ဆန်းစုကြည်လည်းတက်ရောက်မယ်လို့တော့ကျွန်တော်သိထားပါကြားလာပါတယ်ခင်ဗျဟုတ်ကဲ့
သမရဦးသိန်းစင်အစိုးရအနေနဲ့တနိုင်ငံလိုအပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA မှာတိုင်းရင်းသားလက်နက်ကိုင်အားလုံးပါဝင်လာအောင်မဆောင်ရွက်နိုင်ခဲ့ပါဘူး။ဒါပေမဲ့အခုသဘောတူညီမှုရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့စတင်မဲ့နိုင်ငံရေးဆွေးနွေးပွဲကငြိမ်းချမ်းရေးအတွက်အခြေခံခေါင်းတစ်ခုဖြစ်စေဖို့မျှော်လင့်နေတာလည်းဖြစ်ပါတယ်။ဇန်နဝါရီလ12ရက်နေ့အင်္ဂါနေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအဖွဲ့အတွက်သမရဦးသိန်းစင်အတော်လေးစိတ်အားထက်သန်နေတယ်လို့လည်းသမရာရုံညွှန်ကြားရေးမှူးဥသောထေကပြောပါလေ
။ဩစိတ်ရသက်သနာတော့သူဒီဇိုင်းမှမှလောက်လာတာပေါ့နော်သူတက်တန်းမှာ။သူတက်တန်းမှာလောက်လာတယ်ကျွန်တော်တို့ဟိုနင်းငယ်ရေးဆွေးနွေးပွဲဆိုတာဟိုအခုကျွန်တော်တို့အကုန်လုံးမြင်တွေ့ခဲ့ပြီးဖြစ်တဲ့အတိုင်းပေါ့နော်။သူကနင်းလိုက်ကြလိုက်ပေါ့နော်။အနေငယ်တက်ကြပြီးရှိတယ်။အခုသဘောတူတယ်နောက်တစ်ခါကြာရင်ရောသူကသဘောထားတွေအပြောင်းသွားပြန်တယ်ပေါ့နော်။နောက်ဟိုညှိနှိုင်းတဲ့အခါမှာကျွန်တော်တို့ကမြင့်ပေါင်း60လောက်ပေါ့နော်။ကျွန်တော်တို့လုပ်ခဲ့အခုလုပ်နေတဲ့ all inclusive ဆိုတာကဘယ်တော့မှမရှိခဲ့ဘူးပေါ့နော်။နောက်အထူးသဖြင့်နိုင်ငံရေးဆွေးနွေးပွဲသွားမယ်ဆိုတာဘယ်တော့မှမရှိခဲ့ဘူးပေါ့နော်။အဲ့ဒါကိုကျွန်တော်တို့ကသွားတဲ့အတွက်ဒါတော့သူကတကယ်ကိုလိုလိုလားလားပေါ့နော်။ဖြစ်စေခြင်းနဲ့အတွက်လည်းဒီလိုမျိုးဟိုဘယ်သူမှမလုပ်ခဲ့ဘူးတဲ့ဒီကံတွေလုပ်နေတာဖြစ်တယ
်။နေပြည်တော်မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပြင်ဆင်မှုတွေကိုလည်းဆွေးနွေးပွဲမစခင်တရက်အလိုတနင်္လာနေ့မှာသမရဦးသိန်းစိန်ကိုယ်တိုင်သွားကြည့်ခဲ့တယ်လို့သမရယုံညွှန်ကြားရေးမှူးကပြောပါတယ်။အပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့မြန်မာအစိုးရကြားစတင်မဲ့နိုင်ငံရေးဆွေးနွေးပွဲမှာတော့အစိုးရအပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တက်မတော်လွှတ်တော်နဲ့နိုင်ငံရေးပါတီတွေနောက်တိုင်းရင်းသားခေါင်းဆောင်တွေနဲ့ပါဝင်တဲ့ပါဝင်ထိုက်တဲ့ပုဂ္ဂိုလ်တွေစုစုပေါင်း90,000နီးပါးတို့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။